ဖိလစ်ပိုင်နိုင်ငံအရှေ့ပိုင်းဘက်ကနေပြီးတော့အင်အားဖြင့်တိုင်ဖွန်းမုန်တိုင်းကြီးစတင်ဝင်ရောက်နေတာနဲ့အတူမိုးသီးထန်စွာရွာသွန်းပြီးတော့လေပြင်းတိုက်နေတဲ့အတွက်ဓာတ်တိုင်တွေကျိုးကျအသစ်ပင်တွေလဲကျခဲ့ပါတယ်။လေတေးပြည်နယ်နဲ့အနားကဆာမာကျွန်းပေါ်ကလည်းဒီမီးတွေပြတ်တောင်နေပါတယ်။ကယိုရန်ဒေသနဲ့မြေပြိုကျမှုတွေဖြစ်နိုင်တဲ့နေရာတွေကနေလူပေါင်း9သိန်းလောက်ကိုလည်းဘေးကင်းရာမှာပြောင်းရွှေ့ထားရပါတယ်။လေပြင်းတိုက်နှုန်းဟာတစ်နာရီမိုင်120ကျော်လောက်နဲ့ဟာဂူပစ်တိုင်ဖုန်းမုန်တိုင်းဝင်လာမယ်လို့မိုးလေဝသခန့်မှန်းသူတွေကကြိုတင်ခန့်မှန်းထားကြပါတယ်။တက်ကလဗန်မြို့အပါအဝင်ပြီးခဲ့တဲ့နှစ်တုန်းကဟာယန်မုန်တိုင်းတံအကြီးကဲကျဲခံထားရတဲ့နေရာတွေမှာလည်းအခုမုန်တိုင်းတံထပ်ခံရနိုင်တယ်လို့သတိပေးထားပါတယ်။နိုင်ငံမှာရှိတဲ့ပြည်နယ်ပေါင်းထပ်ဝက်လောက်ဟာဂူပစ်မုန်တိုင်းတံခံရနိုင်တယ်လို့တာဝန်ရှိသူတွေကပြောထားပါတယ်။တောက်ကြနေတုန်းကပစိဖစ်သမုဒ္ဒရာကိုဖြတ်လာစင်မှာတော့မုန်တိုင်းအားဟာနည်းနည်းကျော်သွားခဲ့တဲ့အတွက်စူပါတိုင်ဖုန်းအဆင့်ကိုတော့ရောက်သွားခဲ့ပါတယ်။ဒါပေမဲ့ဒီနှစ်အတွင်းမှာဖိလစ်ပိုင်ကိုတိုက်ခတ်တဲ့မုန်တိုင်းတွေထဲမှာအပြင်းထန်ဆုံးဖြစ်မယ်လို့မိုးလေဝသတာဝန်ရှိသူတွေကခန့်မှန်းထားပါတယ်။ပြီးခဲ့တဲ့နှစ်ကတိုက်သွားခဲ့တဲ့ဟာယန်တိုင်ဖုန်းမုန်တိုင်းတံကြောင့်ဖိလစ်ပိုင်နိုင်ငံအလယ်ပိုင်းပြည်နယ်တွေမှာထောင်နဲ့ချီတဲ့သူတွေဟာယာယီတဲတွေနဲ့နေထိုင်နေကြရဆဲဖြစ်ပါတယ်။အဲဒီတုန်းကလည်းရေကြီးမှုကြောင့်တော်တော်များများရွာလုံးချွတ်ရေလွှမ်းခံခဲ့ရပြီးတော့8,300ကျော်လောက်သေဆုံးခဲ့ပါတယ်။မုန်တိုင်းတံကာကွယ်ရေးအတွက်လိုအပ်သမျှကိုပြင်ဆင်ထားဖို့အတွက်အရေးပေါ်အစည်းအဝေးမှာသမ္မတဘန်နီနိုအကီနိုကတာဝန်ရှိသူတွေကိုမှာကြားထားပါတယ်ရှင်။